လူမနေတဲ့ဂျပန်ကျွန်းတစ်ခုပေါ်ကတဲတလုံးမှရှိတဲ့လျှက်စစ်ဂျန်နရေတာကိုခိုးယူမှုဆိုတဲ့ဆူဆွဲချက်နဲ့မြောက်ကိုရီးယားနိုင်ငံသား၅ဖန်သမား၃ဦးကိုဂျပန်ရဲကစနေနေ့မှာဖမ်းဆီးလိုက်ကြောင်းအစိုးရပိုင် NHK သတင်းဌာနကကြေညာပါတယ်။ဒါဟာမြောက်ကိုရီးယား၅ဖန်လေတွေဂျပန်ကမ်းခြေကိုမကြာခဏဆိုသလိုရောက်လာတတ်တဲ့ဖြစ်ရပ်တွေကတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့လကဟိုကိုက်ဒိုကျွန်းနားမှာစိုက်ထားတဲ့အဲ့ဒီလေပေါ်မှာလေထိုးသား၁၀ဦးပါပြီးသူတို့ကအများစုကတော့သူတို့ဟာကျွန်းပေါ်ကတဲလုံးတွေကနေလျှက်စစ်ပစ္စည်းတွေကိုကောက်ယူခဲ့တယ်လို့ထွက်ဆိုကြောင်းNHK သတင်းဌာနမှဖော်ပြပါရယ်သူတို့က3ဦးကိုတော့ဂျပန်ရဲကဖမ်းထားလိုက်ပြီးကျန်သူတွေကိုတော့ဂျပန်လဝခအချုပ်စခန်းကိုပို့မယ်လို့ဆိုပါရယ်ဂျပန်ကိုမျောလာတဲ့မြောက်ကိုရီးယား၅ဖမ်းလေတွေကတချို့ကဘေးဒုက္ခကြုံလို့ဆိုပြီးရောက်လာသလိုတချို့လည်းဒီတိုင်းမျောလာတတ်ပြီးတချို့လေတွေမှာတော့လူသေအလောင်းတွေပါလာတတ်လို့ရှိပါရယ်ဒီတသားကိုယ်တယ်နဲ့မြောက်ကိုရီးယား၅ဖမ်းလေတွေဟာအထူးစစ်တီတွေကနေ၅ဖမ်းသမားဖြစ်ဟန်ဆောင်ပြီးသွာလာလို့ရှိတယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါရယ်